ဒေသတွေမှာတော့ COVID-19 ကပ်ရောဂါကူးစက်သူတွေပိုပြီးတော့တိုးလာနေလို့ဒီကနေ့ဇူလိုင်လ2ရက်နေ့ကနေစပြီးမန္တလေးကမြို့နယ်9ခုနဲ့ပဲခူးတိုင်းကမြို့နယ်2ခုကို State at Home တက်မှတ်လိုက်တဲ့အတွက်မြို့နယ်ပေါင်း20လောက်ဒီအိမ်ထဲမှာပဲနေကြဖို့တက်မှတ်လိုက်ပါပြီ။ဒီလိုမျိုးနေအိမ်ထဲမှာပဲနေဖို့ကန့်သတ်လိုက်တဲ့မြို့နယ်တွေကကပ်ရောဂါကူးစက်မှုနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းပြေဆုံးကိုမဆုမျက်မွန်တင်ပြထားပါတယ်။
ဇူလိုင်လ2ရက်နေ့ကစပြီးတော့မန္တလေးတိုင်းတွေကချမ်းမြသာစီချမ်းအေးသာစီဖြည်ကြီးတကောမဟာအောင်မြင်နဲ့အောင်မြင်သာဇံအပါအဝင်ပသိမ်ကြီးအမရပူရမြို့နယ်တို့ကို stay at home သတ်မှတ်လိုက်ပါတယ်။မန္တလေးမှာတစ်ပတ်အတွင်းတက်ခွဲအတည်ပြုလူနာ952ယောက်နဲ့ကိုဗစ်ကြောင့်သေဆုံးသူ10ဦးရှိခဲ့ပါတယ်။အဲ့ထဲကတစ်ပတ်အတွင်းအတည်ပြုလူနာ85ယောက်ရှိထားတဲ့အောင်မြင်သာဇံမြို့နယ်မှာတော့လူတွေကိုတီးသန့်ထားဖို့နေရာအခက်အခဲရှိနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်ကူညီနေတဲ့ဓာတ်ပေါင်းစုလူမှုကူညီရေးအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ
်။ကျွန်တော်တို့အောင်မြင်သာဇံမြို့နယ်မှာဆိုရင်တိုင်းခြေတက်ကတူတန်ခါခြေုံအဲ့ဒီခြေုံနေမှာတော့ကျွန်တော်တို့ဒီကိုဗစ်တန်ရလူနာတွေကိုအဲ့ဒီခြေုံနေမှာပို့ပြီးတော့ကျွန်တော်တို့ကူတာတာပေါ့။ကိုဗစ်လူနာတွေရဲ့အဓိကလိုအပ်ချက်ကတော့လောလောဆယ်ကျွန်တော်တို့အသင်းကနေပြီးတော့အောက်ဆီဂျင်ကူညီပေးရတာတွေရှိတာပေါ့။ဒီလိုညီမကြတော့ကျွန်တော်တို့ကဒီလမ်းညွန်နဲ့ကိုဗစ်ဖြစ်တဲ့နေရာတွေကိုကျွန်တော်တို့ကပို့ဆောင်ပေးရတာပေါ့အဲ့ဒီကနေမှသူတို့ပေါ်စတစ်ဆိုရင်လည်းအဲ့ဒီဖြစ်တဲ့နေရာနေပြီးတော့သူတို့ရှင်ကြတဲ့နေရာရှင်ကြတဲ့ခြေုံကိုပို့ပေးရတယ်ဒီလိုရှင်ကြတဲ့ခြေုံကပို့ပြည့်နေပြီလို့ဆိုအိမ်မှာပဲသူတို့ကပို့ပြီးဖားပေးရတယ်အဲဒီ negative ဆိုရင်အိမ်မှာတခါတည်းပို့ပေးရတာပေါ့ဒီကနေ့ကတော့ကျွန်တော်တို့ဘလို့မလုံလောက်ပါဘူးဟိုတချို့ဒီ positive လူနာတော်မှကိုယ်ကိုယ်မှလေးဟုံးกว่าဒီပြန်ထားရတာတွေရှိပါတယ်
အတီးပြူလူနာတိုးလာနေပေမဲ့ကာယောဂါကာကွယ်ထိ ंछ ုပ်ရေးစီးမြင်တွေကိုတော့လိုက်နာမှုအားနည်းနေသေးတယ်လို့လည်းသူကပြောပြပါတယ
်။ကိုဗစ်ဖြစ်တဲ့နေရာတွေလိုက်ကိုတဲ့နေရာမှာတချို့ဒီကအကျော်တရားမကြည့်ပါဘူးဆိုတာကကျွန်တော်တို့တွေ့ကြရတဲ့အခြေအနေလေးပြောပြမယ်။တဲ့နေရာတစ်ခုမှာဆိုလို့ဒီရင်ရုပ်ရှင်လက်မှတ်ဟုတ်လားတန်းစီပြီးတော့ဝဲနေတယ်လို့သုံးနေသုံးဟုတ်လားအဲနဲ့ဂျင်းနဲ့ဖြီးပြီးတော့အဲ့လိုတွေ့နေတယ်ကျွန်တော်တော်တော်ကြီးစိတ်မကောင်းဖြစ်ခဲ့တယ်။ဒါကဘာကြောင့်လဲဆိုအဲ့ဖြစ်တဲ့နေရာဒိုင်လိုက်မပေးဘူးမပေးနိုင်ဘူး။ဟုတ်တော့နဲ့တူတယောက်နဲ့တယောက်အကွာဝေးဘလောက်နေပါဘယ်ရည်ရည်နေပါဆိုတာမရှိဘူးလာပြီးတော့ဒီမှာဟောလာစစ်ဟိုကိုဗစ်စစ်တဲ့လူတွေကတူနဲ့တူအဲ့လိုစစ်ပိတ်နေတော့ကျွန်တော်တို့အနေနဲ့တော့ပို့ပြီးတော့ဆိုးရင်တော့ကျွန်တော်တို့တောင်မှကားပေါ်နေအောက်ကိုတိတ်မရှိရဘူးလန့်တောင်လန့်နေ
ဒီနေ့အစပြီးတော့ပဲခူးတိုင်းထဲမှာရှိတဲ့တာယာဝတီနဲ့မင်းလာမြို့နယ်တို့ကိုလည်း stay at home သတ်မှတ်ပါတယ်အခုရက်ပိုင်းနဲ့အတီးပြုလူနာဦးရေအများဆုံးရှိနေတဲ့ပဲခူးတိုင်းထဲမှာတပတ်အတွင်းမှာအတီးပြုလူနာ1631ယောက်အထိရှိပါတယ်သေးဆုံးသူကလည်း၈ယောက်ရှိပါတယ်။အဲ့ထဲကမင်းလာမြို့နယ်မှာတော့အတီးပြုတ်လူနာဟာတရက်အတွင်းမှာ151ယောက်အထိရှိခဲ့တာပါ။မင်းလာမြို့နယ်အတွင်းမှာရှိတဲ့ကေဇေယပရာဟိတအဖွဲ့တွေပူးပေါင်းပြီးတော့မြို့နယ်ချေးရွာရပ်ကွက်တွေအလိုက်အဖွဲ့တွေခွဲဆောင်ရွက်ပေးနေပါတယ်။ဒေသရင်းကူးစက်သူဥယျာဉ်ထပ်ပြီးတိုးမလာစေဖို့အတွက်ဆောင်ရွက်တဲ့နေရာမှာလိုအပ်ချက်တွေရှိနေတယ်လို့စိန်ကန့်လတ်လူမှုကေဇေယအသင်းတာဝန်ရှိသူတစ်ယောက်က VOA ကိုပြောပြပါတယ်
။ဒီလိုကလော်ရီရတာအောက်ဆီဂျင်တက်လက်တဲ့လူသားတွေတော့မရှိသေးဘူး။အဲ့နဲ့ချိန်မှဖြစ်တယ်လက်ထဲမှာပြေတုံရအဲ့လိုဖြစ်လာမှာဆိုလို့ကျွန်တော်ကအောက်ဆီဂျင်ကျိုးထူရဲ့သဘောပဲဒါပေမဲ့ဒီကဘီဘီမလောင်းလာတာလို့ဆိုတော့လော့ဆယ်ကျွန်တော်တို့ဆိုချိန်ရလက်ပြန်နဲ့လောက်လာတာလို့အခုကပြည့်တဲ့လူကြီးကများနေတော့မလောင်းပါဘူးပေါ့အဲ့ဒါပတ်ဝန်းကျင်ကလူတွေလူချင်းတွေရဲ့လူတွေဟာနေတယ်ကျွန်တော်ရက်တည်နေရတာပေါ့တိုးတဲ့နေရာလည်းမြန်လည်းမြန်တယ်ပြည့်စုံချင်းကြီးကတည်းကလည်းမြန်လည်းမြန်တော့ဒီတစ်ခုတရားတရားကိုကိုယ်နဲ့ဖြစ်မှာကိုတော့မတည်ဘူးဒါကြောင့်တခြားတရားတွေကဆိုကျွန်တော်ပေါ့မတည်တဲ့တရားတစ်ခုချင်းတရားကြတော့ဒီဘီကိုကြလေးညားတာပေါ့ဒီပညာလေးညားတယ်အဲ့တကူဘီဘီလိုရယ်ပေါ့အောက်ဆီဂျင်ရတဲ့ရေဝါဒီမှာလိုက်လို့ခင်တယ်အဲ့ဒါမှလို့ခင်တယ်အဲ့ဒါကိုအောက်ဆီဂျင်ရတော့ပြည်တယ်လို့ခင်တာပဲဘာလို့လိုအပ်ချက်ကတော့ဒီကကျန်သေးပြီပြမှာ
ချင်းပြည်နယ်စကိုင်းတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်အပါအဝင်မန္တလေးတိုင်းမှာရှိတဲ့မြို့နယ်20ကိုယောဂါကူးစက်မှုအခြေအနေကြောင့်မလိုအပ်ရဲ့အိမ်ပြန်မထွက်ဖို့အတွက် stay at home သတ်မှတ်တာဖြစ်ပါတယ်နိုင်ငံတွင်းကယောဂါကူးစက်ခံရသူတိုးလာတဲ့အထက်ကာကွယ်ဆေးထိုးထားပေးသားသူတွေလည်းပါဝင်နေပါတယ်ကာကွယ်ဆေးတွေထပ်ပြီးရရှိဖို့အတွက်ရုရှားနဲ့တရုတ်နိုင်ငံတို့ကနေကာကွယ်ဆေးတွေကိုမှာယူထားပြီးတော့ဇူလိုင်လအတွင်းမှာကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်ရှိလာမယ်လို့စစ်ကောင်စီဘက်သတင်းတွေကနေတစင်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါစတင်ခဲ့ချိန်တည်းကစုစုပေါင်းစစ်ဆေးခဲ့တဲ့တက်ခွဲနမူနာက2,800,000ကျော်ရှိပြီးတော့အဲ့ထဲမှာအတီးပြုတ်လူနာစုစုပေါင်းက36,000နီးပါးရှိနေပါတယ်ရှင်
။မဆုမျက်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။